ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီမြို့မှာပြတ်ကျသွားတဲ့လေယာဉ်ကနေတေဆုံးသူ68ဦးရှိပြီးတော့2ဦးအသက်ရှင်ကျန်ရစ်ကြောင်းနောက်ဆုံးဝင်လာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တောက်ချာနေနေလေကအင်ဂျီထူထက်တဲ့ရက်ွက်ပေါ်ကိုလေယာဉ်ပြတ်ကျတာဖြစ်ပေမဲ့မြေပြင်ပေါ်ကလူတွေထိခိုက်ဒေဆုံးမှုတွေမကြရဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကလေကြောင်းပိုင်းလေယာဉ်အမှတ် PK8333 Airbus A320 လေယာဉ်ဟာလာဟိုမြို့ကနေပြန်တန်းလာတာဖြစ်ပြီးတော့လေယာဉ်ပေါ်ကလူ69ဦးလိုက်ပါလာတာပါ။ရှီလန်ဆောင်ကရာချီလေဆိပ်ရောက်တော့လေယာဉ်ဆင်းသက်ဖို့ကြိုးစားတာပထမအချိန်မှာအောင်မြင်မဲနဲ့ဒုတိယတစ်ခါဆင်းသက်ဖို့လုပ်တဲ့အချိန်မှာပြတ်ကျတာဖြစ်ပါတယ်။လေယာဉ်မပြတ်ချခင်လေးမှာပဲလေယာဉ်ရဲ့အင်ဂျင်ဆက်နှလုံးလုံးပြတ်ကျသွားပြီဆိုတာလေယာဉ်မှုကထိ ंछ ုံမျောခြင်းကိုလှမ်းပြောတယ်လို့လေကြောင်းစောင့်ကြည့်ရေး website life8.net မှာပြောထားပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးတော့စုံစမ်းမှုတွေလုပ်သွားမှာဖြစ်ကြောင်းဝန်ကြီးချုပ်ကကြေညာထားပြီးအဖွဲ့ဝင်၄ဦးနဲ့အထူးအဖွဲ့ကိုတာဝန်ပေးလိုက်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပါကစ္စတန်ကလေကြောင်းခီးစဉ်တွေပြီးခဲ့တဲ့သတင်းပတ်ကမှပြန်စတင်တာပါ။အခုလေရင်ကခီးစဉ်160ဆန့်ပေမဲ့လည်းရောဂါကူးစက်မှုထိန်းချုပ်ရေးအတွက်ခီးစဉ်အရေးအတွက်လျှော့ထားတာဖြစ်ပါတယ်။အခုလေရင်ခီးတဲ့အများစုကတော့မကြခင်ကြားရောက်မဲ့အပွဲတော်တွေအိပ်ပြန်လာကြသူတွေဖြစ်ကြပါရဲ့ရှင်။